ဆီးရီးယားနိုင်ငံအတွင်းပြစ်ခတ်တိုက်ခိုက်မှုတွေချက်ချင်းရဆိုင်ကြဖို့ပုံရံမင်းကြီးဖရန်စစ်စကာဒီကနေ့တောင်းဆိုလိုက်ပါတယ်ဗက်တီကန်မြို့မှာအပတ်စဉ်လူထုပရိသတ်ကိုပြောကြားတဲ့မိန့်ခွန်းမှာပုံရဟန်းမင်းကြီးကအရက်သားပြည်သူတွေအထူးသဖြင့်ကလေးငယ်တွေကိုဘုံကျဲတိုက်ခိုက်တာတွေကနေကင်လွန်နိုင်ဖို့အတွက်တိုက်ခိုက်မှုတွေအားလုံးအဆုံးသတ်သင့်ပြီလို့ပြောဆိုသွားတာပါ။ငါးနှစ်ကြာကြာဖြစ်ပွားနေတဲ့စီးရီးယားစစ်ပွဲကာလတခြားပြစ်ခတ်တိုက်ခိုက်မှုတွေရက်စဲဖို့နိုင်ငံတကာရဲ့ကြိုးပမ်းချက်တွေဟာလည်းအချိန်တိုအတွင်းမှာအလင်းမြန်ပျက်စီးခဲ့ပြီးဒီထဲမှာအမေရိကန်နဲ့ရုရှားတို့ကြားဝင်ဆစ်ဆက်ညှိနှိုင်းခဲ့တဲ့နောက်ဆုံးအပြစ်ခတ်ရက်စဲရေးသဘောတူစာချုပ်ဟာဆိုရင်လည်းရယူပြီးတော့တိတ်မကြခင်ပြီးခဲ့တဲ့လတည်းမှာပဲပြက်ပြက်သွားခဲ့တာပါ။မနေ့ကအင်ကနေမှာရုရှားစစ်လေယာဉ်တွေဟာသဘုံတွေထိန်းချုပ်ထားတဲ့အလက်ဘုံမြို့ရှေ့ဘက်ခြမ်းကိုပြင်းပြင်းထန်ထန်ဘုံကျဲတိုက်ခိုက်ခဲ့တာမှာလူ20ကျော်သေဆုံးခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲဆီးရီးယားသမ္မတဘက်ရှာယာအာဆက်အစိုးရကအရက်သားတွေကိုလက်နက်စွန့်ပြီးအတိုက်ခံတွေထိန်းချုပ်ရာရက်ွက်တွေကနေထွက်ခွာနိုင်အောင်လေကြောင်းတိုက်ခိုက်မှုတွေကိုလျှော့ပေးမယ်လို့ကြေညာခဲ့ပေမဲ့ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကတော့အဲ့ဒီအချိန်ကစပြီးတော့အပြင်းထန်ဆုံးတိုက်ခိုက်မှုတွေဖြစ်လာတယ်လို့ဗြိတိန်ခြေဆိုင်ဆီးရီးယားလူခွင့်ရေးစောင့်ကြည့်လေလာရေးအဖွဲ့ကပြောပါတယ်။ရတပီသူတွေကလည်းအစိုးရဘက်ကကမ်းလှမ်းချက်ကိုမယုံကြည်တာကြောင့်လက်မခံကြပါဘူး။သမရအာဆက်အစိုးရပြုတ်ကျရေးတိုက်ပွဲဝင်နေကြတဲ့သဘုံအဖွဲ့တွေကလည်းဒါအစိုးရရဲ့လိမ်လည်လှည့်ပြမှုဖြစ်တယ်လို့ပြောဆိုနေကြတာပါရှင်။